ောင်စီကကျောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ပဲဆီယာနာသိန်းချင်းအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်လည်ထမ်းဆောင်ကြဖို့လဲတိုက်တွန်းနေပါတယ်။တာဝန်ပြန်ပြီးထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေကိုလာဆောင်မဲ့ခွင့်ပြစ်တတ်မှတ်ပေးမှာဖြစ်ပြီးတော့ကြီးကြီးမားမားရာဇဝတ်ကျူးလွန်တာတွေမရှိရင်တာဝန်ပြန်ပြီးထမ်းဆောင်နိုင်တယ်လို့လည်းကံခံထားပါလေဒီပေါ် CDM ပညာရေးဝန်ထမ်းတွေနဲ့အမြင်တွေနောက်ကျောင်းတွေပြန်ဖွင့်မဲ့အရေးကြီးပါတွေရဲ့အမြင်တွေကိုစူးစီးနေမြန်ထားတဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်လာမယ့်2022-2023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာတော်သိမ်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့ဒီကနေ့ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDM ပညာရေးဝန်ထမ်းတဦးနဲ့ဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ်
တော်တော့ကကျွန်တော်တို့ကဆက်ရက်ဆာဒီအဆိုးရလို့မတတ်မှတ်ခဲ့တာ哦မတတ်မှတ်ခဲ့လို့လဲကျွန်တော်တို့ကဒီ CDM လုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့ဆာဘလောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်တယ်ဒီတာဟုတ်တာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ဂျင်ညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လာစာမဲ့ခွင့်ဖြစ်တတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွယ်ပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာတင်ကြောင်းပညာရေးမှုရုံးစားတဲ့နေရာတွေမှာအယူခံစွာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာတင်နှစ်လယ်ကနေစပြီးစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာတင်ကြောင်းတွေကိုပြန်ပြီးတော့ဖွင့်လို့နေတာလို့ဆရာဆရာမများတမကဆရာကသုံးသပ်ပါတယ်။အဖမ်းစည်းတချို့ပါရှိလာလို့ CDM လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတိမ်းချောင်ခဲ့ကြရပါတယ်။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကြောင်းတွေကိုမတက်ဖဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်ကြောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်။စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကြောင်းသားမိဘတဦးကပြောပါတယ်
။မထောက်သူတို့သိတဲ့ပညာရေးစနစ်ကိုအလိုမရှိဘူး။ဘလို့မှလက်ခံနိုင်မှာမရှိလို့ကြားမထား။မယုံကြည်တဲ့ရမှာလို့ကြည့်ရလုတ်သွားတယ်။မိတုံးကပညာသင်ဖက်မှာလုတ်သွားတဲ့ဟာကိုစီစဉ်အားဖြင့်အယုံကြည်ရှိတယ်။သူတို့မထွက်ရမယ့်အချိန်မှာတော့မှလုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တက်တော့ရပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်။ဖွင့်သွားပြီးတော့အတန်းတင်ပေးလိုက်တယ်။အဲ့ဒီဟာစီစဉ်အားဖြင့်ဒါပညာအဖြစ်အမှန်တက်မြောက်လိမ့်မယ်လို့အယုံကြည်ပေါ့နော်အဓိကက
။ကြောင်းမထားတဲ့အာနာဖီဆန်ရေးမှာပါဝင်လို့ပင်မဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်။ကလေးပညာရေးအတွက်အွန်လိုင်းကနေကျောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကျောင်းထဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကျောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကျောင်းထားမယ်လို့ဆိုပါတယ်
။ဟိုကျောင်းမတောက်ဆိုကလေးရတီးရောမယ်။ပြီးရောမယ်ဆိုတာလေ။ဟိုအခုကတော့ကလေးတွေကဟိုအိုကျော်လေးတွေကတော့နော်။ဆက်ပုံနဲ့ဆက်နေတယ်ကလေးတွေကနော်။ကျွန်တော်ရဲ့ပါတယ်ကြီးတွေကကလေးတွေကဒီဂိမ်းမှာပဲဆွဲနေတာ။ကလေးတွေကကျောင်းမတက်ဟိုပညာမသင်ကြတဲ့ခါကျတော့ဒီဝါမှဆိုလို့ဒီကျောင်းထားတာပေါ့နော်။နောက်တစ်ခုကအချို့ကျောင်းသားမိသားတွေဆိုပေါ့နော်။ဒီကိုရန်၈တန်း၉တန်း၁၀တန်းရဲ့ကျောင်းသားမိသားတွေဆိုဟိုကျောင်းထားတဲ့လေလို့မြင်တာပေါ့နော်။ဒါလို့လည်းဆိုတော့ဒီစီပါရအရန်ပေါ်နေ။ဒီကိုကလက်ထပ်မှာနော်ပစ်တာဥတည်တဲ့ဆက်မှာဒီစီပါအရန်ပေါ်အဲ့တော့ဒီလိုမျိုးကိုကျောင်းထားတာပေါ့နော်။ဒီလိုဟာကဒီဒီလိုသက်သာဆိုခွင့်ရဝယ်တာတော့ထောက်မရအောင်ပဲဒီလိုဟာထောက်ရမလို့တစ်ထောင်နဲ့၅ထောင်နဲ့အဲ့ဒါဆောက်ရတယ်ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီလိုဟာမှန်တယ်လို့ဒီကြောင်းကားမှန်တယ်လို့ရောက်သွားတယ
်ဆရာဆရာမများတမကကနေပြုစုတဲ့စည်ရင်အားဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့စီဒီယံဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင်